လာမယ့်2024သမရရွေးကောက်ပွဲမှာထပ်ပြီးတော့အရွေးခံတော့မှာမဟုတ်ဘူးလို့သမရဂျိုးဘိုင်ဒန်ကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။သူ့ရဲ့ကျန်းနေတဲ့တပ်တန်းမှာသမရတာဝန်ကိုပဲအာရုံစိုက်ပြီးတော့ပြီးမြောက်အောင်ဖြည့်ဆည်းသွားနိုင်ဖို့အတွက်သူ့ရဲ့ပါတီနဲ့တိုင်းပြည်ရဲ့အကျိုးစီးပွားကိုရှေ့ရှုပြီးရွေးကောက်ပွဲမှာဆက်မပြိုင်ဖို့ဆုံးဖြတ်ရလိုက်ရတာဖြစ်တဲ့အကြောင်းသမရဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သူရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့တိုင်းပြည်ကိုဒီသတင်းပတ်နှောင်းပိုင်းမှာအသေးစိတ်ပြောပြမယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။သူ့ရဲ့အသက်အရွယ်နဲ့ကျန်းမာရေးအခြေအနေအရသမ္မတရွေးကောက်ပွဲဆက်ပြီးမဝင်သင့်တော့ဘူးဆိုပြီးဒီမိုကရက်တစ်ပါတီတွင်းကထင်ရှားတဲ့ခေါင်းဆောင်တချို့နဲ့လွှတ်တော်အမတ်တချို့ရဲ့နားချတိုက်တွန်းချက်ထွက်လာပြီးဂျပန်တွင်းမှာပဲသမ္မတဘိုင်ဒန်ဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီမိုကရက်တစ်ပါတီအတွက်သမ္မတလောင်းဖြစ်တဲ့သူ့နေရာမှာဒုသမ္မတကမ်မလာဟဲရစ်ကိုအစားထုတ်ဖို့လည်းသမ္မတဘိုင်ဒန်ကထောက်ခံပြောဆိုခဲ့ပါတယ်။ကမလာဟဲရစ်ကလည်းလက်ခံမဲ့ဖြစ်ကြောင်းပြောပါတယ်။သူ့ရဲ့သမ္မတအဖြစ်တာဝန်ယူခဲ့တဲ့အချိန်တွင်းအမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကမ္ဘာမှာအခိုင်အမာဆုံးဆိုတာကကောင်းလာတယ်ဆိုတာသမ္မတဘိုင်ဒန်ကအခိုင်အမာခုခံပြောဆိုခဲ့ပါတယ်။